အမေရိကန်ဒုသမ္မတကမလာဟရစ်စ်ဟာအာဆီယံအရှေ့တောင်အရှနိုင်ငံတွေနဲ့ထိပ်သီးအစည်းအဝေးတွေအပြင်အရှေ့အာရှထိပ်သီးညီလာခံကိုတက်ရောက်ဖို့အင်ဒိုနီးရှားနိုင်ငံကိုရှေ့သတင်းပတ်အတွင်းသွားရောက်မှာဖြစ်ပါတယ်။အင်ဒိုပစိဖိတ်ဒေသငြိမ်းချမ်းတည်ငြိမ်ရေးအပြင်တောင်တရုတ်ပင်လယ်ပြင်အတွင်းလွတ်လပ်စွာရေကြောင်းသွားလာနိုင်ဖို့စီးပင်းစည်းကမ်းနဲ့တတ်မှတ်နိုင်ဖို့ခီးစဉ်အတွင်းမှာအဓိကဆွေးနွေးပြောဆိုမယ်အကြောင်းအမေရိကန်သမ္မတအင်ဂျူရောပြောခွင့်ရကပြောဆိုထားပါတယ်။
Has been a partner in this when it comes to strengthening our partnership with ASEAN nations on maritime security.
တောင်တရုတ်ပင်လယ်အတွင်းရေကြောင်းလုံခြုံရေးခိုင်မာဖို့နဲ့အာဆီယံနဲ့လက်တွဲဆောင်ရွက်သွားရေးကိစ္စတွေကိုဒုသမ္မတဟယ်ရစ်အနေနဲ့ပူးပေါင်းဆောင်ရွက်ခဲ့ပါတယ်။နိုင်ငံတကာဥပဒေတွေနဲ့စံတမ်းပိုးတွေကိုအလေးထားဖို့အရေးကြီးတယ်ဆိုတာကိုလည်းအရင်ကတည်းကကြေကြေပြန့်ပြန့်ဆွေးနွေးခဲ့ပါတယ်။ဒီခေတ်စဉ်အတွင်းမှာလည်းဒီလိုပြောဆိုဆွေးနွေးတာတွေဆက်ကြားရဖို့မျှော်လင့်နိုင်ပါတယ်ဆိုပြီးအင်ဂျူရောပြောခွင့်ရကရင်ဂျင်ပီယာကမနေ့ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားခဲ့တာပါ။အလဲကျဥက္ကဋ္ဌတာဝန်ပြီးဆုံးတော့မယ့်အင်ဒိုနီးရှားနိုင်ငံမှာအာဆီယံအဖွဲ့ဝင်နိုင်ငံတွေအပြင်အမေရိကန်ပြည်ထောင်စု၊ရုရှား၊ဩစတြေးလျ၊တောင်ကိုရီးယား၊ဂျပန်၊နယူးဇီလန်စတဲ့ဆွေးနွေးပွဲနိုင်ငံတွေလာရောက်ပြီးထိပ်သီးအစည်းအဝေးနဲ့လက်တွဲဘက်ဒီအကြဆက်ဆက်အစည်းအဝေးတွေကျင်းပကြတာပါဒီအစည်းအဝေးတွေမှာမြန်မာအရေးကိစ္စကိုလည်းဆွေးနွေးမယ်လို့ညွှန်လင်းရပါတယ်မြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေတိုးတက်မှုမရှိတာနဲ့စစ်ကောင်စီဘက်ကလူခွင့်ရေးတွေဆက်ချိုးဖောက်နေမှုတွေကြောင့်ထိပ်သီးအစည်းအဝေးမှာစစ်ကောင်စီအကြီးအကဲနဲ့နိုင်ငံခြားရေးဝန်ကြီးကိုတက်ရောက်ခွင့်ပေးမထားပါဘူးမြန်မာစစ်ကောင်စီဘက်ကတော့ဒါဟာအာဆီယံအဖွဲ့ဝင်နိုင်ငံတွေအကြခွဲခြားဆက်ဆံတယ်ဆိုပြီးတခြားလုံးကန့်ကွက်နေသလိုအခုအင်ဒိုနီးရှားမှာကျင်းပမဲ့အစည်းအဝေးတွေမှာနိုင်ငံရေးအရာမြန်မာနိုင်ငံကိုစားပြုကိုယ်စားလှယ်တက်ရောက်မဲ့မတက်ရောက်ဘူးဆိုတာရှင်းရှင်းလင်းလင်းမသိရသေးပါဘူးခင်ဗျာ